Welcome to the Voice of America in Burmese.
Mingla mane kin ma khmyar. Yo American tan ye 2022 khu ne me la 6 ye taok cha ni mane kin season dwe ko American pi taw su Washington DC myo daw ga ni dai yai thol lun pe ni bar de. Bio ye thol lun che season dwe ko Bio ye Facebook sa myet na ne yau tan ga ni chi shu na sin lai ja bar de khmyar.ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်သတင်းတွေကတော့ဒီတိန်နဲ့ဂျပန်ဝန်ကြီးချုပ်နှစ်ဦးစလုံးကလုံခြုံရေးကိစ္စဆွေးနွေးနေကြပါတယ်ရုရှားနိုင်ငံရေးဝန်ကြီးကဂျူးစန်းချီရေးစကားပြောခဲ့တာကိုရုရှားသမ္မတပူတင်ကတောင်းပန်လိုက်ပါတယ်ပြည်လင်္ကာနိုင်ငံမှာလွတ်တော်အတွင်းဝင်ရောက်ဆန္ဒပြဖို့ကြိုးစားတဲ့အကြောင်းသားတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်ဒါအပြင်သတင်းပေးပို့ချက်တွေဆောင်းပါးတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားမှာတခုကတော့
အမေကဆယ်နာရီရမပြီးတော့ဟေးဆယ်နေနေနေတော့ဖြစ်တာအပြည့်အစုံတွေဖြစ်တယ်မနေ့ကတော့အဲ့ဒီမဟုတ်ဘူးဆက်ကောင်တော့အများတက်တယ်မပြောအများကြီးဆုံးတော့ပြစ်ချပေးတယ
်ဆက်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရမှာအရော်မျိုးနယ်မလဲသာချေးရွာကအင်ဂျီ900ဝန်းကျင်မီးလောင်ပြီးလူ3ဦးသေဆုံးခဲ့ပါတယ်ကင်းပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေထွက်ပြေးနေရတဲ့အကြောင်းသတင်းပေးပို့ချက်မြန်မာစစ်ကောင်းဆောင်ကကမ်းလှမ်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်နဲ့အာဆီယံနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးမြမအရေးတုံးတက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်။ကဲအခုတော့တောက်ကြနေမနခင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ကပြောပြပေးကြမှာပါ။
ယူကရိန်းနိုင်ငံမရီယိုပိုစစ်ကမ်းမြို့ကအဇော့စတဲသမလီစစ်ရုံမှာပိတ်မိနေတဲ့အရသား200လောက်ကိုဘေးလွတ်ရာထွက်ခွာနိုင်မှုနေပိုင်းမှာပြည့်ရထားမှာဖြစ်တဲ့အကြောင်းရုရှားကဂရီပြူထားပေမဲ့စစ်ရုံမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားပါတယ်။သတင်းစက်ဘက်ကရုရှားရဲ့ကျူးကျော်စစ်အတွင်းအချင်းချင်းပြစ်မှတ်ထားခံရတဲ့အဇော့ပင်လယ်မြောက်ဘက်ကမ်းရိုးကမရီယိုပိုမြို့ကိုရုရှားတပ်တွေထိန်းချုပ်ထားပေမဲ့သမလီစစ်ရုံကတော့မသိမ်းနိုင်သေးပါဘူး။မကြသေးခင်ရက်တွေကတော့ပိတ်မိနေတဲ့အရသားတရာကျော်ဘေးလွတ်ရာတင်းရှောင်နေကြတာပါပိတ်မိနေတဲ့အရသားတွေဘေးလွတ်ရာထွက်ခွာနိုင်အောင်စနေနေ့ထိနေ့ဘက်မှာအပြည့်ရထားဖို့ရုရှားတပ်တွေစီစဉ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစ္စရေးဝန်ကြီးချုပ်နက်ဖတာလီဘန်နက်နဲ့တယ်လီဖုန်းဆက်ပြောဆိုရမှာကြေပြူခဲ့တာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးအရသားတွေဘေးလွတ်အောင်တင်းရှောင်နိုင်မှုအပြည့်ရမဲ့ကြေကိုရုရှားကချိုးဖောက်နေကြောင်းစစ်ရုံမှာဆက်လက်ခုခံနေတဲ့ယူကရိန်းအဇော့တပ်ဖွဲ့ရဲ့ဒုတိယတပ်မှုပူဂျီဆာဗီယာဒိုစလပ်ပလာမာကအွန်လိုင်းမှာဗီဒီယိုနဲ့ပြောဆိုခဲ့တာပါယူကရိန်းဝန်ကြီးချုပ်ကလည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့ပြောပါတယ်မရီယိုပိုမြို့ကအဇော့စတဲစက်ရုံမှာတိုက်ပွဲတွေပြင်းထန်ဖြစ်နေပါတယ်။ရုရှားတပ်တွေကစက်ရုံကိုဘုံကျဲနေပြီးအဆက်မပြတ်တိုက်ခတ်ဖို့ကြိုးစားနေပါတယ်လို့ပိုလန်နိုင်ငံမှာရောက်နေတဲ့ဝန်ကြီးချုပ်ဒန်နစ်ရှန်ဟိုင်းကသတင်းတောက်တွေကိုပြောခဲ့တာပါ။ယူကရိန်းသမ္မတဖိုလိုဒီမီယာဇယ်လန်စကီကတော့မရီယိုပိုမြို့မှာကျန်နေသေးတဲ့အရသားတွေဘေးလွတ်ရာထွက်ခွာနိုင်အောင်အချိန်အတော်ကြာအပြစ်ခတ်ရက်စက်ထားဖို့လိုတဲ့အကြောင်းကြာသပတေးနေ့ဆိုမှာပဲပြောဆိုထားပါတယ်။ယူကရိန်းပေါ်ကျူးကျော်မှုအတွက်ပြစ်ဒဏ်ခတ်တဲ့အနေနဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်နေရမှာကြာသပတေးနေ့ကအပျော်စီးသင်္ဘောတစ်စင်းကိုတင်လိုက်ပါတယ်။ရုရှားတထေးဆူလေမန်ကာရီမော့ပိုင်ဆိုင်တဲ့တန်း300တဲ့အပျော်စီးသင်္ဘောကိုအမေရိကန်ရဲ့ပန်ချာချက်ရဖီဂျီအာနာဝယ်နေတင်လိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါ။ဖီဂျီနိုင်ငံလော်တိုကာမှာအသိခံလိုက်ရတဲ့ကေမင်ကျွန်းမှတ်ပုံတင်အမာဒီယာသင်္ဘောဟာပြီးခဲ့တဲ့လကတည်းကမက္ဆီကိုကနေဖီဂျီနိုင်ငံကိုရောက်နေတာလို့လည်းဆိုပါတယ်။ရုရှားတထေးရဲ့အကျိုးဆောင်ရှင်တွေကတော့တင်းမော့ကိုတခြားတထေးတစ်ယောက်ကပိုင်ဆိုင်တယ်လို့ပြောဆိုထားပါတယ်။ရုရှားတထေးခရီမော့ကိုတော့ဆီးရီးယားနဲ့ယူကရိန်းနိုင်ငံတွေမှာရုရှားရဲ့လူရည်တွေနဲ့ဆက်နွယ်ပြီးအမေရိကန်က2014ခုနှစ်နဲ့2018ခုနှစ်တွေမှာပိတ်ဆို့တန်ခတ်အရေးယူထားတာပါ။အလားတူဥရောပသမဂ္ဂ EU ကလည်းတန်ခတ်အရေးယူထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့ကစယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့ဆက်နွယ်ပြီးသမ္မတဗလာဒီမီယာပူတင်အစိုးရကိုထောက်ခံသူရုရှားတထေးကြီးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်မဲ့အစီအစဉ်ကိုတော့အမေရိကန်ဆိုရကမလားထဲမှာပဲကြေညာထားတာပါအမေရိကန်ရှင်းနေချုပ်မယ်ရစ်ဂါလန်ကတော့ရုရှားဆိုရကိုအားပေးနေတဲ့ရာဇဝတ်သားတွေဖြစ်ရင်ညွန်းတုံ့နှုံးပြီးဒီလိုလူတွေရဲ့ပိုင်ဆိုင်မှုတွေကိုဖွက်ထားဖို့နေရာမရှိတဲ့အကြောင်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ် ဒိမနငယ်ကိုပင်ဟေဂင်မြို့ကရုရှားတန်ရုံဝန်ထမ်းတွေလွန်ခဲ့တဲ့တလလောက်ကနှင်ထုတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့မော်စကိုမြို့တော်မှာရှိတဲ့ဒိမတန်ရုံကဝန်ထမ်း900ကိုနှင်ထုတ်လိုက်တဲ့အကြောင်းရုရှားကကြေညာလိုက်ပါတယ်။နှင်ထုတ်ခံရသူတွေသတင်းနှစ်ပတ်အတွင်းထွက်ခွာရမယ်လို့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာပြင်းတွေထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ထောက်လှမ်းရေးလုပ်ငန်းတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုပင်ဟေဂင်မြို့ကရုရှားတန်ရုံဝန်ထမ်း15ယောက်ကိုဒိမနိုင်ငံကနှင်ထုတ်ခဲ့တဲ့တလားပြည့်နေမှာပဲရုရှားကကြေညာလိုက်တာလည်းဖြစ်ပါတယ်။ဒိမမြို့ပေါ်မှာရုရှားထောက်လှမ်းရေးတွေတရှိုးလောက်တာမျိုးလက်မခံနိုင်အောင်ရှင်းရှင်းလင်းလင်းသိစေချင်လို့လုပ်ခဲ့တာလို့လည်းရုရှားတန်ဝန်ထမ်းတွေကိုနှင်ထုတ်ချိန်မှာဒိမနိုင်ငံကပြောဆိုထားတာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒိမတ်တန်ယုံကတန်တမန်တူကိုပြည်ဝင်ဝင်ဗီဇာညှင်းပယ်ထားကြောင်းဖော်ပြထားပါတယ်။ဒိမတ်နိုင်ငံရဲ့မိတ်ဆွေမဆန်တဲ့လူရဲတွေကိုရုရှားနိုင်ငံကဆက်လက်တုံ့ပြန်မှုအခွင့်အရေးရှိကြောင်းနဲ့ဒါကိုလည်းဒိမတ်နိုင်ငံကိုအသိပေးသွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းဘက်ကရန်စတာမရှိပဲရုရှားကကျူးကျော်တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပနဲ့အနောက်မဟာမိတ်နိုင်ငံအများပြားကရုရှားတန်တမန်နေနဲ့ဝန်ထမ်းတွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားပေါ်စွန့်ရင်ထွက်မီကိုနီယာတွေကိုရှော့ချရမှာဂျပန်နိုင်ငံနဲ့တခြားနိုင်ငံတွေကိုပါကူညီနေအောင်နျူကလ িয়ার စွန့်ရင်ပုံမထုတ်လုပ်သုံးစွဲမဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောဆိုလိုက်ပါတယ်။2011ခုနှစ်ငရင်နဲ့ဆူနာမီရင်လိုင်းတန်းကြောင့်ဖူကူရှိမားနျူကလ িয়ার ဆက်ရုံမှာဓာတ်ငွေယူဆိတ်မှုတွေကျင်းပပြီးနောက်နျူကလ িয়ার ဓာတ်ပိဆက်ရုံတွေကိုပစ်ခဲ့တဲ့ဂျပန်နိုင်ငံဟာရုရှားကဓာတ်ငွေတင်ပို့မှုတွေကိုပုံမအားထားလာခဲ့တာပါ။ဒါပေမဲ့လည်းဇူလိုင်လတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့ဂျပန်နိုင်ငံမှာစွန့်ရင်တွေကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်မဲဆန္ဒရှင်တွေအကြက်တဲကျုံနေရချိန်မှာပဲအနာဂတ်စွန့်ရင်ဆိုင်ရာမူဝါဒတွေမှာနျူကလ িয়ার စွန့်ရင်ဟာတစ်စိတ်တစ်ပိုင်းပါဝင်လာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.13 5.51kHz 98.9 နဲ့လိုင်းလမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။ကဘာတဝမ်းလုံးမှာ2020နှစ်စာကနေ2021နှစ်ကုန်အထိနှစ်နှစ်တာကာလအတွင်းကိုဗစ်ကာယရောဂါကြောင့်ကိုကိုဗစ်နဲ့ဆက်ဆက်ပြီးကောတေဆုံးသူပေါင်းဟာ15သန်းနီးပါးရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ဒါဟာပုံမှန်အခြေအနေမှာတေဆုံးတဲ့နှုန်းထက်ပိုမိုမြင့်မားနေပါတယ်။အခုလိုတေဆုံးနှုန်းတွေမြင့်မားလာရတာကကိုဗစ်ကာယရောဂါရဲ့ရိုက်ခတ်မှုကြောင့်သာမကနိုင်ငံအလုံးအနေနဲ့ကျန်းမာရေးစနစ်တွေကောင်းမွန်အောင်မှန်ကန်တဲ့ကျန်းမာရေးအချက်အလက်တွေရရှိအောင်လှုံ့ဆော်ဖို့လိုအပ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူး Tedros Ghebreyesus ကပြောပါတယ်။WHO အနေနဲ့နိုင်ငံအားလုံးနဲ့ကျန်းမာရေးသတင်းအချက်အလက်စနစ်တွေအားကောင်းလာစေရန်လက်တွဲလှုပ်ဆောင်ဖို့တရိတ်တန်ချထားပါတယ်လို့လည်းပြောပါတယ်။ကိုဗစ်ကာယရောဂါကြောင့်ကောဆက်ဆက်မှုတွေကြောင့်ကောတေဆုံးမှုတွေရဲ့84ရာခိုင်နှုန်းဟာအမေရိက၊ဥရောပနဲ့အရှေ့တောင်အာရှတို့မှာဖြစ်တယ်လို့လည်း WHO ကဆိုပါတယ်။ဒါ့အပြင်အမျိုးသားများတေဆုံးမှုက58ရာခိုင်နှုန်းရှိပြီးအမျိုးသမီးတွေတေဆုံးမှုက43ရာခိုင်နှုန်းရှိတယ်လို့လည်းပြောပါတယ်။ဗြိတိန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးဟာဗြိတိန်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံကြပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကြေညာခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကသူ့ရဲ့လန်ဒန်မြို့10 Downing Street ကနေအိမ်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါကိုလက်ခံတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးဟာဗြိတိန်နဲ့ဂျပန်တပ်ဖွဲ့တွေကိုပူးတွဲပြီးတဘာဝဘေးရန်ကယ်ဆယ်ရေးစတပ်ဖြန့်ထားရေးတို့ကိုလှုံ့ဆော်ကြဖို့သဘောတူညီကြလိမ့်မယ်လို့မျှော်လင့်ရကြောင်းဗြိတိန်အစိုးရကပြောပါတယ
် Security in Europe is indivisible from the security our security our collective security in the Asia
ဥရောပတိုက်လုံခြုံရေးနဲ့ Indo Pacific ဒေသရာဝင်းမှာရှိတဲ့ကျွန်ုပ်တို့ Asia Pacific လုံခြုံရေးဆိုတာဟာခွဲခြားလို့မရပါဘူးလို့ဗြိတိန်ဝန်ကြီးချုပ်ပြောသွားတာပါ G7 ဆက်မှုအင်အားကြီး9နိုင်ငံမှာပါဝင်ကြတဲ့ခေါင်းဆောင်နှစ်ဦးဟာယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ အဲ့ဒီအတွက်ရုရှားသမ္မတဗလာဒီမာပူတင်ကိုဘယ်လိုဖိအားပေးလှုံ့ဆော်ရမလဲဆိုတာကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုဂျပန်နိုင်ငံကရှုံ့ချခဲ့ပြီးအနောက်ဥရောပနိုင်ငံတွေနီးတူပိတ်ဆို့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့ပါတယ်။ဒါအပြင်ဂျပန်နိုင်ငံကလည်းယူကရိန်းစစ်သားတွေကိုစစ်သားခမောက်တွေနဲ့လက်နက်မဟုတ်တဲ့စစ်ပတ်ဆိုင်ရာအထောက်ပံ့တွေကိုပေးအပ်ခဲ့ပါတယ်။အခုလိုယူကရိန်းပေါ်ရုရှားကျူးကျော်မှုဟာအရှိအရှာကိုရိုက်ခတ်လာပြီးအလားတူလောက်ရမျိုးတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းအပေါ်ချိန်ချောက်လာမှာအင်အားသုံးတိုက်ခိုက်လာမှာကိုဂျပန်နိုင်ငံကလည်းစိုးရိမ်နေပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ကဂျူးစမ်းကျင်ရေးမှတ်ချက်စကားပြောကြားခဲ့တာကိုရုရှားသမ္မတဗလာဒီမာပူတင်ကဣသရေလဝန်ကြီးချုပ်နက်ဖတီဘက်နက်ကိုတောင်းပန်လိုက်ပါတယ်။ဟစ်တလာကိုယ်တိုင်ကဂျူးသွေးပါကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးလက်ဗရော့ကဒီသတင်းပတ်အစောပိုင်းကအီတလီရုတ်တံသတင်းတောက်ကိုပြောကြားခဲ့ပါတယ်။သမ္မတပူတင်ရဲ့တောင်းပန်စကားကိုဣသရေလဝန်ကြီးချုပ်ဘန်နက်ကလက်ခံကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေရဲ့ဂျူးလူမျိုးတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောင်မေ့ပွဲနဲ့ဂျူးလူမျိုးတွေအပေါ်ရှင်းရှင်းလင်းလင်းပြောသွားတဲ့အတွက်လဲကျေးဇူးတင်ရှိကြောင်းဣသရေလဝန်ကြီးချုပ်ယုံကသဘောထားထုတ်ပြန်ပါတယ်။ဒါ့ပြင်လည်းရုရှားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့တောင်းပန်ထားတာကိုဖော်ပြခြင်းမရှိဘဲနာဇီတွေရဲ့ဖမ်းဆီးညှဉ်းပန်းတပ်ဖြတ်ခံခဲ့ရတဲ့ဂျူးလူမျိုး6တန်းတဲက40ရာခိုင်နှုန်းဟာဆိုဗီယက်နိုင်ငံသားတွေဖြစ်ကြောင်းလည်းပါရှိပါတယ်။ဒါ့အပြင်ဣသရေလနိုင်ငံမှာအခြေချနေတိုင်းနဲ့ဆိုဗီယက်စစ်ပြန်ဂျူးလူမျိုးတွေကျန်းမာစေကြောင်းစူတောင်းလိုက်ပါကြောင်းလည်းဖော်ပြထားပါတယ်။အပြန်အလှန်အနေနဲ့ဣသရေလဝန်ကြီးချုပ်ဘန်နက်ကလည်းနာဇီဝါဒအပေါ်အနိုင်ရအောင်မြင်မှုမှာဆိုဗီယက်တပ်နီတော်ရဲ့အဆုံးဖြတ်ပေးမှုကိုလည်းမှတ်ချက်ပေးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့ဣသရေလဝန်ကြီးဘန်နက်တို့ဟာဒီလမေ9ရက်နေ့မှာနာဇီတွေအပေါ်အောင်နိုင်ခြင်းအထိတ်မှတ်နဲ့ယူကရိန်းစစ်ပွဲတို့နဲ့ပတ်သက်ပြီးဆွေးနွေးကြလိမ့်မယ်ဖြစ်ပါတယ်။တီရီလင်္ကာနိုင်ငံမှာအဆိုအဝါဆုံးစီးပွားရေးအချက်အလက်ကြောင့်သမ္မတဂိုဒါဗာယာရာဂျာပက္ဆာနှုတ်ထွက်ပြီးဖို့ဆန္ဒပြတောင်းဆိုနေကြစဉ်မှာမနစ်ကြာသာပရိနိကလွတ်တော်တဲကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့ចောင်းသားတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံတွေနဲ့ပစ်ကတ်ခဲ့ပါတယ်။ Inter University တက္ကသိုလ်ចောင်းသားများအဖွဲ့ချုပ်ကဥဆောင်တဲ့ចောင်းသားတွေကအတားအဆီးတွေကိုဖယ်ရှားဖို့လှုံ့ဆော်နေကြစဉ်မှာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံတွေနဲ့ပစ်ကတ်တာဖြစ်ပါတယ်။ဆန္ဒပြသူလူစုလူဝေးဖြစ်နေစဉ်မှာရဲတပ်ဖွဲ့ဝင်တွေကမြေယူဘုံနဲ့ပြစ်ခတ်ရမှာအနီးမှာရှိတဲ့ပန်းညံတွေကဈေးဆိုင်တွေကိုထိမှန်ကုန်တယ်လို့မျက်မြင်သက်သူတွေကပြောပါတယ်။လူဦးရေ22တန်းရှိတဲ့တိရီလင်္ကာနိုင်ငံမှာအစားအစာလောင်စာဆီနဲ့ဆေးဝါးတွေပြက်လက်နေပြီးတမဒရာဂျာပက္ဆာနဲ့သူ့မိသားစုဝင်တွေအစိုးရအဖွဲ့တွေကနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းတမဒနဲ့သူ့မိသားစုဝင်တွေကတော့သူတို့အနေနဲ့ယာဒူးကနေဆင်းပေးမှာမဟုတ်ကြောင်းရှင်းရှင်းလင်းလင်းပြောထားပါတယ်။ ဒီကနေ့မနေ့တောက်ကြရမနေ့ခင်ထိတ်တန်းရောက်သတင်းတွေကိုကိုအောင်လေးဦးနဲ့ကျွန်တော်တို့ပြောပြပေးတာပါ VOA American တန်ရဲ့တောက်ကြရနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမအဦးဆုံးကြားရမယ့်သတင်းပေးပို့ချက်ကတော့စကိုင်းတိုင်းဒေသကြီးအရတော်မြို့နယ်မလဲသာကြီးရွာမှာနေအိမ်900နီးပါးကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးလှုပ်ဆင်မှာမိရှုပ်ဖျက်ဆီးခဲ့ပါတယ်။မလဲသာကျေးရွာကိုနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့စစ်ကောင်စီတပ်ဟာမြင်းမှုမျိုးနယ်ကကျေးရွာတွေမှာတပ်ဆွဲနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါမယ်
။မတ်လ2ရက်နေ့ကစကိုင်းတိုင်းဒေသကြီးအရာတော်မျိုးနယ်ကမလဲသာကျေးရွာကိုမြန်မာစစ်ကောင်စီတပ်တွေဝင်ရောက်ပြီးနေအိမ်တွေကိုမိရှုပ်သွားတယ်လို့ဒေသခံတွေကပြောပါတယ်။မလဲသာကျေးရွာဟာအင်ဂျီ1000နီးပါးရှိပြီးနေအိမ်900ကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။နေအိမ်တွေမီးလောင်ကျွမ်းသွားတဲ့အတွက်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ကျွမ်းရဒီလိုပဲပေါ်နေတယ်မှာပဲနေနေရမှာ။စားလောက်ကလောရယ်ကိုရှိရနဲ့ချက်ပြုတ်စားတောင်းနေတာပါတော့တယ်ဟာအင်းကြီးရဲ့ဟိုခုလိုက်ဒီခုလိုက်ပါ။ခင်ဗျားတော့ကြားကြသွားမှာရှိရပါ့။ဟိုအရာပြရတာလည်းအခက်ဖြစ်တယ်လေ။အဲဒီပါရနဲ့လုံလောက်မရှိတော့ဘူးလေ။ဒီပြောရင်ဒီဒီသားစုဒီတစ်ခေါက်လောက်ရှိတာကြီးကအကုန်လုံးတော့လဲထွက်နေတာဆိုတော့ဓာတ်ရုပ်တော့တဲ့တယ်ပဲရှိမှာတော့
မလဲသာကြီးရဟာဒီတစ်ကြိမ်ဟာပထမဆုံးအကြိမ်မီးရှို့ခံရတာဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရောက်ချိန်မှာကြိုတင်သိမ်းရှောင်နိုင်တဲ့အတွက်ပစ္စည်းအနည်းငယ်တော့ယူဆောင်လာနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မတ်လ2ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာအသက်ကြီးပိုင်းမျက်စိမမြင်တဲ့အဖွားတို့ကျမ်းမာရေးမကောင်းတဲ့လူငယ်တအူးတို့ဟာမသိမ်းရှောင်နိုင်ပဲ နေအိမ်တွေထဲမှာမီးလောင်ကျွင်းပြီးတိတ်ဆုံးခဲ့တယ်လို့ကျန်လူငယ်တူမှလည်းပြစ်သက်ခံရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့ဟာမြင်းမှုမျိုးနယ်ထဲမှာနေမြေရှင်းလင်းရေးတွေလုပ်ဖို့ပြင်ဆင်နေတယ်လို့မြင်းမှုဒေသခံကကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ
်။အရင်အချိန်တွေကတိမမှုဆိုတာတော့ဟိုလောလောဆယ်တော့သူတို့ဟိုဒီဘက်ဟိုရွာရွာတွေပေါ့ကျွန်တော်ဒီဘက်မြင်းမှုမျိုးနယ်ထဲကတော့ဆောင်းဆိုတဲ့ရွာမှာလောလောဆယ်တက်ဆက်တဲ့သူကသူတို့ကတော့ဒီသားပုံများတယ်သူတို့ပြန်လောလောဆယ်တော့သူတို့နေထားကိုကျွန်တော်တို့ပြန်ဒီကျွန်တော်ဒေတာကဒီဖောင်တီရော
စကိုင်းတိုင်းအရာတော်နဲ့မြင်းမှုမျိုးနယ်အတွင်းဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒေတာဖော်မြန်မာအဖွဲ့ရဲ့အချက်လက်တွေအရအာနာသိမ့်ပြီးတဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်ကစလို့2022ခုနှစ်ဧပြီလ30ရက်နေ့အထိတနှစ်ကျော်အတွင်းမှာမြန်မာနိုင်ငံတဝန်းလူနေအိမ်11,418လုံးမိရှုဖြည့်ဆည်းခံရတယ်လို့ဖော်ပြထားပါတယ်အများစုဟာစကိုင်းတိုင်းတွေကဖြစ်ပြီးတော့မကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာလည်းနေအိမ်တွေအပြင်ဘာသာရေးအဆောက်အဦတွေပါမိရှုဖြည့်ဆည်းခံရတာတွေရှိပါတယ်ခင်ဗျာ
အရတော်မျိုးနယ်မလဲသာကြေးရွာမိရှုခံရတဲ့အကြောင်းကိုရဲမုံပြောပြသွားတာပါအခုဆက်ပြီးကရင်ပြည်နယ်တဲကသတင်းတပုတ်မှာတော့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလဲတကွန်တိုင်းကြေးရွာထဲမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ဒေသခံ2500ကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ္မာကပြောပြပေးပါမယ်
။ကျိုင်းစင်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာထဲမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်လပ်ရေးတပ်မတော် KNLA ပူးပေါင်းအဖွဲ့တွေကြားမေလ4ရက်နေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။
ဒီနေ့ကဆယ်နာရီရမယ်ပြီးတော့အဲ့နေနေနေတော့ဖြစ်တာဒီလိုမျိုးဖြစ်တဲ့မနေ့ကဟိုအဲ့မှုတော်ဘက်ကနေတော့အများဆက်ကနေတော့အများကြီးသုံးလုံးတော့ပြစ်ချပေးတယ
်ပြီးခဲ့တဲ့ဧပြီလ23ရက်နေ့တုန်းကလည်းခလဲတကွန်တိုင်းကျေးရွာရဲစခန်းနာမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်လပ်ရေးတပ်မတော် KNLA ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်ရက်ဆက်ဆိုသလိုမကြာပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေတာလို့ပြောပါတယ်ဒီလိုတိုက်ပွဲဖြစ်တိုင်းမွန်ပြည်နယ်မူရုံမြို့နယ်အပစ်ကြီးရွာမှာအခြေစိုက်တဲ့အမြောက်တပ်318တရင်ကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်းကြီးရွာဘက်ကိုလက်နက်ကြီးနဲ့မကြာခဏလှမ်းပစ်ခတ်တယ်လို့ရွာကန်တွေကပြောပါတယ်။ဒါကြောင့်လဲဒေသခံအများစုကဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံရွာသားကပြောပါတယ်။
အချင်းတွေကဒီတော့ဆက်ပြေးနေရတယ်ဒီကဲမြေလက်ပြေးနေတာကဘယ်ဟိုရွာထဲမှာလို့ရွာခင်းတက်တယ်လို့ပြောမကတော့ဒီပုံစံဖြစ်တာရှိတော့မြို့တွေပေါ်တာဆက်ခံရတာရှိရင်အချင်းချောင်းခံရတာရှိရင်ဘောင်းကွဲတာအဲ့မှာကလုံးပူရောင်းတာတွေမင်းကိုစက္ကန့်နဲ့မင်းခံရတာရှိတယ
်ခလဲတကွန်တိုင်းကျွော်ဘတ်တိုက်ပွဲနဲ့ဖမ်းဆီးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးဘေးလွရာကိုထွက်ပြေးနေတဲ့တကွန်တိုင်းရွာကန်တူကတော့ရွာထဲတိုက်ပွဲကြောင့်ဘေးလွရာကိုအသက်လူထွက်ပြေးလာတာလို့ပြောပါတယ်ဒါကြောင့်ငြိမ်းချမ်းရင်းမြန်မြန်ရပြီးအိမ်ပြန်ကျင်တယ်လို့ပြောပါတယ်
ရပါစီကြခါကြချီကြရပါမနေလေရလေတလားလေကြီးရကြတော့နေလို့မရတော့ဖြစ်ကြလာတော့ဒီမှာချီရနာအချိန်ကတော့ချီကြတော့ကြောက်ကြလေရောကြံတော့အမတို့ကတော့ပြန်ဝင်လို့မရဘူးကြော်တယ်စားတာစားတာလည်းတော်ကြီးလို့မရဘူးစားနေပါလားနေနေပဲဝါးဆက်ဝါးတာပေါ့ကြော်ကြနေချင်တာပေါ့အဲ့ဒီလည်းပြန်ချင်တာပေါ့လေအဲ့ဒါပြင်လိုက်မယ်ဆိုတော့ရင်ဆိုင်ရောမြန်ဆက်လို့ချင်တာပေါ့
နောက်ထပ်ရွာကန်တူကသူတို့တွေအခုထွက်ပြေးလာတာ10ရက်ကျော်သွားပြီလို့ပြောပါတယ်သူတို့ကိုလူမှုရေးအဖွဲ့တွေကကူညီဆောက်ရှောက်ထားတယ်လို့ပြောပါတယ
်ချိန်ကလေးနဲ့ပဲကျော်တဲ့မှာကေဂျီအာဒီပါတီလိုက်ပြီးတော့စားရတယ်ခင်ဗျားကလည်းများတယ်ဟုတ်လားသင်မပြေဘူးပေါ့နောက်တော့ရေရပါတော့ကေဂျီမာဒီပါခေါ်ရဒီဒီခိုင်းကိုရောက်လာတယ်ဒီခိုင်းရောက်လာတော့အပူတွေကမရှိတော့ပါဘူးကောက်ကောင်းပဲစားရတယ်ကောက်ကောင်းပဲအဲရတယ်
တိုက်ပွဲကြောင့်ခလဲတကွန်တိုင်းကျေးရွာနန်းတိုင်ထွန်ကျေးရွာတွေအပါအဝင်ပအဝင်းစင်ကျေးရွာတော်တော်များများနေရက်စုံကထွက်ပြေးနေရပြီးလူဦးရေ2500ကျော်ရှိတယ်လို့ပြောပါတယ်အဲ့ဒီစစ်ပေးဒုက္ခတွေဟာယာယီစစ်ပေးရှောင်စခန်းမှာနေထိုင်သူတွေရှိသလိုတောတောင်ထဲမှာခိုးလုံနေရတဲ့လူတွေကလည်းရှိပါတယ်။တောရဲကလူတွေအတွက်ကစားရည်တောက်ရည်အခက်အခဲပိုဖြစ်တယ်လို့ဝင်းရော်ဒေတာစစ်ပေးရှောင်ကူညီဆောက်ရှောက်ရေးကော်မတီကအခုလိုပြောပါတယ်
။အတော့စစ်ဖြစ်ဒီတော့ပထမဆုံးအချိန်နေနဲ့တို့ရဒီနီးစားရတောရဲတောင်တဲ့တို့ရရာဘာ channel မှာစုနေတယ်အဲ့မှာကျွန်တော်ဒီလူငယ်တွေကကိုင်းစင်းပြီးတော့တို့အချင်းချင်းလိုက်ချတဲ့အခါမှာအဲ့မှာပြေတော့ကျွန်တော်တို့ကဒီစုံနေနေလေးဘယ်လိုပြောမလဲဟန်ဒီအကင်းတဲ့ရွာကိုအောက်ပို့ပေးတယ်ဆက်နေတဲ့ချုပ်ကဒီဒေသဆွဲတဲ့အစုစုပြည့်ဒီပွားကြီးပေါ့နော်တွားရလာရအဲ့မှာပြေလာတွေ့ကြတို့ကတချို့ကတော်တဲ့မှာပဲကြံ့နေသေးတယ်လည်းရှိတယ်အဲ့ဒီတော်တဲ့မှာကြံ့နေတဲ့
ဒီအတွက်တော့ပို့ပြီးတော့ခက်ခဲတယ်ကျွန်တော်ရိတ်ခါရတဲ့အခါမှာလည်းတွားထောက်ပိုင်းအားဖြင့်မပြီးဘူးစစ်ပြေးဒုက္ခတွေတွေကမိမိတို့နေရက်စီကိုပြလာခြင်းပဲလောလောဆယ်အဲ့ဒီဒေတာတွေပါမှာစည်ရဲ့အခြေအနေတင်မာနေစေဖြစ်တယ်လို့ပြောပါရတယ်တော်တောင်ထဲမှာရက်ရှည်ပုံခုနေရတာနဲ့အမျှအခုအညီတွေလည်းလိုအပ်နေတယ်လို့ဒုက္ခတွေတွေကပြောပါရရှင်ကရင်ပြည်နယ်ဘက်ကတရင်အလိမ္မာပြောပြပေးတာပါအခုဆ ပြန်ဖို့ရက်နီးလာချိန်မှာတက်ရောက်မဲ့အဖွဲ့တချို့နဲ့မတက်ရောက်မဲ့အဖွဲ့တချို့ဆိုပြီးတော့သတင်းတွေထွက်နေပါတယ်။ဒါမဲ့တင်းလာနောက်ဆုံးအကြောင်းပြန်ရမယ်အခုတစ်ခါဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ငြိမ်းချမ်းရေးဖိတ်ခေါ်ချက်ကအရင်နဲ့နှိုင်းယှဉ်ရင်အားနည်းချက်တချို့ရှိတယ်လို့အနီးကစောင့်ကြည့်သူတွေကသုံးသပ်နေကြပါတယ်။ကိုဝင်းမင်းမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီတစ်ခေါက်ငြိမ်းချမ်းရေးကလန့်ချက်ရဲ့မထင်မှတ်ပဲဖြစ်လာခဲ့တဲ့အားနည်းချက်ကို PPSD ခေါ် NCA အပြည့်လက်မှတ်ထိုးတိုင်းရင်းသားဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့အကြံပေးဥက္ကဋ္ဌဆိုင်က
ဒီတပ်မတော်ကအာဏာရယူပြီးတဲ့နောက်ပိုင်းမှာတစ်နှစ်နဲ့လေးလာနီးနီးကြတော့မှဒီကိစ္စကရုပ်တရက်ချက်ချင်းပေါ်လာတော့အရင်ကဆိုလို့ရှိရင်ဒီဗိုလ်ချုပ်ကြီးခင်ညွန့်တို့ကလှုပ်တော့လေသူတို့ကိုယ်စလေလှုပ်ပြီးတော့အရင်ဆွေးနွေးတယ်သမရာကြီးတိမ့်တိမ့်လှုပ်တော့လေဦးအောင်မင်းတို့ကိုလှုပ်ပြီးရှင်းလင်းပြပြီးတဲ့နောက်ပိုင်းကြတော့မှငင်းထိုင်ဆွေးနွေးပွဲတွေဖြစ်လာတာ။အခုဒီအချိန်ကျတော့ဒီတက်ချုပ်ကြီးကကြီးညာတာပဲရှိတယ်လူလွတ်တာတော့မရှိဘူးဘာမှထပ်ပြီးမှရှင်းလင်းလာလဲဒါလည်းမရှိဘူ
းဒါအပြင်ကိုလိုချင်တာတစ်ခုတည်းစစ်တပ်ကအရင်လုပ်ခဲ့ပုံမျိုးဖြစ်မှာစိုးရိမ်တယ်လို့ပို့မျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဦးခွန်မြင့်ထွန်းကဆိုပါလေ
ကျွန်တော်တို့တမိုင်းတစ်လျှောက်လုံးကြုံခဲ့ရတာကတော့62ခုနှစ်ဆေးအာဏာသိမ်းမှု1988ဆေးအာဏာသိမ်းမှုတွေအပါအဝင်ဒီအာဏာသိမ်းမှုအဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာငြင်းငြင်းရေးဖိတ်ကော်ဆွေးနွေးတာမျိုးတွေကိုတကယ်ငြင်းငြင်းရေးအစစ်မှန်ပေါ်ထွန်းရေးအတွက်မဟုတ်ပဲနဲ့ဆေးအာဏာရှင်စနစ်သက်ဆိုးရှည်စေရေးဒီနိုင်ငံရေးကထွက်ပေါက်ရှာပြီးလုပ်ခဲ့တာမျိုးတွေကပဲများခဲ့ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့အရေးကဒီမိုကရေစီရေးနဲ့ဖယ်ရယ်အရေးတိုင်းနာရေးဖြစ်ပါတယ်။အဲ့တော့ဒီစစ်တပ်ကနေပြီးတော့အစဉ်ဆက်လုပ်ခဲ့တာကတော့မြောက်ပိုင်းကိုအပြစ်ခတ်ရက်စေးကြီးလုပ်ပြီးတောင်ပိုင်းကိုတိုက်တယ်။တောင်ပိုင်းကိုအပြစ်ခတ်ရက်စေးကြီးလုပ်ပြီးမြောက်ပိုင်းကိုတိုက်တယ်။အနိုင်ငံရေးပိုင်းမှာကြတော့ဒီမိုကရေစီရေးကိုထိုးတင်သလိုနဲ့တိုင်းရင်းသားကိုအရေးကိုနှိပ်ကွတာရှိခဲ့တယ်။တိုင်းရင်းသားအရေးကိုထိုးတင်သလိုနဲ့ဒီမိုကရေစီကိုနှိပ်ကွခဲ့တာဖြစ်ပါတယ်။အဲ့တော့အခုဒါဗိုလ်ချုပ်မှုမင်းအောင်လှနေနဲ့ရလဲ2020ရွေးကောက်ပွဲရလက်နဲ့ຫນွေဥတော်လှန်ရေးရလက်တွေကိုဖျောက်ဖျက်ခြင်းတဲ့အခါမှာဒီတိုင်းနာတွေကိုအတုံးချပြီးတော့သူ့ရဲ့တရားဝင်မှုယက်တီမှုဒါနိုင်ငံရေးကအတုံးချသွားနိုင်တယ
်အခုဗိုလ်ချုပ်မှုကြီးရဲ့ဖိတ်ကြားမှုပေါ် PIO ကချင်းလွတ်မြောက်ရေးအဖွဲ့ကပါဝင်သင့်သူတွေမပါလို့တက်မှာမဟုတ်ကြောင်းနဲ့ KNU K မြို့သားစီယုံကလည်းလာတူတဘောပြောခဲ့ချိန်မှာဆက်ဖြစ်လာနိုင်ခြေကိုဥက္ကဋ္ဌဆိုင်က
အခုလောလောဆယ်ကတော့လက်မှတ်ထိုးတဲ့အဖွဲ့တွေကတော့သွားကြမှာပါပဲအားလုံးနီးနီးရမဖိတ်ထားတဲ့ CNF ကလိုရင်ပေါ့နော်သူတို့လည်းပဲသူတို့ရဲ့ထိပ်တီးကောင်းဆောင်သွားမလားမသွားဘူးလားဆိုတဲ့ကိစ္စကအကုန်လုံးဝိုင်းပြီးတော့မှစဉ်းစားနေတဲ့ကိစ္စဖြစ်တယ်။တကယ်လို့သွားလို့ရှိရင်ဘာရနိုင်တလဲ။ဒီဆဲစုတာနေနဲ့အကျိုးနှက်အောင်ဘာတွေသွားပြီးတော့မှဒီတက်ချုပ်ကြီးကသူတို့ပြောမလဲ။နောက်တစ်ခုကလည်းသူတို့ကဘာတွေသွားတင်ပြမလဲဆိုတာလည်းသူတို့စဉ်းစားအောင်ပါဘူး။ဒီလက်မှတ်ထိုးထားတဲ့အဖွဲ့ဒီဘွေကလည်းစီဝေးရှိပြန်ဒီကိစ္စကိုအကုန်လုံးဝိုင်းတုံးပတ်ဆုံးဖြတ်ကြမှာပေါ့အခုမြောက်ပိုင်းကတော့အထူးသဖြင့် UWSA ကတော့သူတို့ကအကြောင်းကြားလာပြီလို့ပြောပါတယ်ပထရီပေါ့ယူရှန်ကိုရန်လက်မှတ်ထိုးပြီးတော့မှဒုဥက္ကဋ္ဌနဲ့ဒီအဖွဲ့ဝင်တွေလူစည်းရုံးကိုပေးလာတယ်လို့ကြားရပါတယ်အဲဒီလက်မှတ်မထိုးသေးတဲ့အဖွဲ့တွေကတော့ KNTV ကကလွယ်လို့ရှိရင်ဂျန်နက်ခွန်တော်ဖွဲ့ကတော့CIO ကလွတ်လွတ်ရှင်းတာအများစုကသွားမှာပါလို့ကြားရပါတယ်
အဲဒီတော့ဖြစ်လာမဲ့ဆွေးနွေးပွဲမှာအရင်လိုတစ်ဖက်သက်စစ်တပ်အနေနဲ့ကိုယ်လမ်းပြမြေပုံပဲဆွေးနွေးမှာကိုစိုးရိမ်မိတယ်လို့ဥက္ကဋ္ဌမြထွန်းကဆက်ပြောပါတယ
်ဒါသူ့ရဲ့လမ်းပြမြေပုံဖြစ်အောင်သူကလည်းလှုပ်ဖို့ကြိုးစားမှာ哦အဲ့ဒါကတော့တိုင်းနာလန်ကန်တော်လိုင်းဖွဲ့စည်းတဲ့နေရာတော့ဒီငင်းငင်းရေးကိစ္စနဲ့ပတ်သက်ဒီဆေးအနာရှင်စနစ်ပါဝင်အနာရှင်စနစ်မျိုးချုပ်ငြိမ်ပြီးတော့ဖယ်ဝယ်ပြည်တော်စုတိဆောက်ရေးဆိုတာမျိုးလက်ရှိနိုင်ငံအကျက်တဲတွေဖြည့်ရှင်းနိုင်ဖို့ဆိုတာမျိုးပြီးရင်အခုကျွန်တော်တို့တကယ်ဆွေးနွေးပွဲဖြစ်မယ်ဆိုရင်လေဒါဒေါံဆန်းစုကြည်နဲ့သမရာယူဦးဝင်းမြက်ပါဝင်နိုင်ငံအကျဉ်းသားတွေချက်ချင်းလွတ်ပြီးတော့အားလုံးပါဝင်တဲ့ဆွေးနွေးပွဲမျိုးအဲ့ဒီလိုအချက်တွေကိုကျွန်တော်တို့ထိထိမိမိပြည်သူလူထုကိုပြောပြရှင်းပြပြီးမှသွားပြီးဆွေးနွေးတာတော့ပိုပြီးကောင်းမယ
်အလားတူဥက္ကဋ္ဌဆိုင်ကလည်းစစ်ကောင်စီရဲ့လက်ပြအမြေပုံကိုမဆက်ကျင်ဖို့ပဲဆွေးနွေးလာနိုင်တာပေါ့
ဒီဒါကတော့ပ
ပြောနိုင်ချေရှိတာပေါ့ဗျာတို့တော်လည်းပဲအခုဒီဥစ္စာဟာကျွန်တော်တို့ပထမဆုံးတွေ့ဆုံတဲ့ပွဲဖြစ်တဲ့အခါကျတော့နှစ်ဖက်ကကိုပြောလို့တာပြောပြီးတော့မှအဲ့ဒီကနေတစ်ဆင့်အပိတ်မဟုတ်ပဲနဲ့ဆက်လက်ပြီးတော့မှညှိနှိုင်းတော့ကြမယ်ဆိုတဲ့သဘောတူညီချက်ရရင်ပေါ့အင်မတန်မှကျွန်တော်တို့တိုင်းပြည်အတွက်အကျိုးရှိတယ်တကယ်တော့ဆရာနာသိမ့်ပြီးမတင်ငြိမ်မှုတွေပုံများလာချိန်မှာရွေးကောက်ပွ
ထုတ်လွှင့်ပေးကြပါတယ်။လာမယ့်သတင်းပတ်မြို့တော်ဝါရှင်တန် DC မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာအရှိတောင်အရှာခေါင်းဆောင်တွေအိမ်ပြူတော်မှာပထမဆုံးအကြိမ်စုဝေးတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအရေးကြီးတဲ့အချိန်အခါဖြစ်နေပေမဲ့ဒီဆွေးနွေးပွဲကိုဖိလစ်ပိုင်နဲ့မြန်မာခေါင်းဆောင်တွေတက်ရောက်မှာမဟုတ်ပါဘူး။ဂျက်စီကာစတုန်းသတင်းပေးပို့ထားတာကိုမမ်းမြတစင်အောင်ကပြောပြပေးပါမယ်။
2016ခုနှစ် American California ပြည်နယ် Sunnylands မှာပထမဆုံးကျင်းပခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးနောက်ပိုင်းမှာအရှေ့တောင်အာရှဒေသမှာစစ်တပ်အာဏာသိမ်းမှုသဘာဝဘေးရန်ရဲ့ကပ်ရောဂါဆရာတွေအပြင်လက်ရှိ Ukraine စစ်ပွဲနဲ့တရုတ်မှလည်းစိတ်ကန်းတွေပိတ်ထားတာကြောင့်လောင်စာနဲ့စားနပ်ရိက္ခာပြက်လက်မှုတွေနဲ့ကြုံနေရတယ်လို့ American ASEAN စီးပွားရေးကောင်စီက Mark Milley ကပြောပါတယ
် Asia you know trade for example is
အာရှမှာဥပမာအဖြစ်ကုန်သွယ်မှုကိုဗျူဟာလို့ထင်မြင်လေးရှိပါတယ်ပြီးတော့တမိုင်းအစဉ်ဆက်အမေရိကန်ဟာလုံခြုံရေးပိုင်းမှာမဟာဗျူဟာအရတိတ်ကိုအောင်မြင်နေပါတယ်ကုန်သွယ်ရေးအတိုင်းအတာအရမဟာဗျူဟာမှာတော့စိန်ခေါ်မှုတွေပိုပြီးများလာပါတယ်
အာဆီယံဖွဲ့ဝင်6နိုင်ငံဟာအမေရိကန်ရဲ့ထိတ်တန့်ကုန်သွယ်ဘက်တွေထဲမှာပါဝင်ပေမဲ့အမေရိကန်အနေနဲ့အဓိကထိတွေ့ဆက်ဆံမှုအစပြုအစည်းအဝေးတွေကိုအခုထိပ်သီးစည်းဝေးပွဲအတွင်းမှာထုတ်ဖော်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါရယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကနေဒေတာရင်းနိုင်ငံတွေအတွက်ဘာရီရနိုင်မှာမလဲနေတိုးမဟာမိတ်အဖွဲ့နဲ့ယူကရိန်းကိုအမေရိကန်စစ်တပ်အနေနဲ့ပံ့ပိုးနေရပေမဲ့အင်ဒိုပစိဖိတ်ဒေသရင်းမှာပေးထားတဲ့ဂတိကဝတ်တွေအတိုင်းဆက်ပြီးတော့အကောင့်ထဲမပေါ်နိုင်တာတွေရှိမှာမဟုတ်ဘူးဆိုတာကိုအရှေ့တောင်အာရှနိုင်ငံတွေကအာမခံချက်ရလူတွေလို့လေးလာသူတွေကမြင်ပါတယ်။ဒီပေါ်မှာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနအရှေ့တောင်အာရှ Program Director Greg Bolin က
ဒါက Goldilocks ရိုးရပုံမြင်တွေကပြဿနာမျိုးပါအမေရိကန်ကဘာပဲလုပ်ပေးပေးလုပ်သမျှကိုများလွန်းနေနည်းလွန်းနေဆိုတာမျိုးနဲ့မကျေနပ်နိုင်ကြပါဘူးအမေရိကန်ဘက်ကဘလောက်ထိလုပ်ပေးတာကိုဒေသတွင်းနိုင်ငံတွေလူကျင်လာလဲအများအားစိုးရိမ်မှုတွေရှိနေပါလေ
အမေရိကန်တရုတ်ဆက်ဆံရေးမှာလည်းအထူးသဖြင့်တောင်တရုတ်ပင်လယ်ထဲလွတ်လပ်စွာရေချောင်းသွားလာခွင့်နဲ့ပတ်သက်ရင်အမေရိကန်ဘက်ကရှင်းလင်းပြတ်သားတဲ့သတင်းစကားပေးဖို့လိုတယ်လို့ကျွမ်းကျင်သူ Greg Bolin ကပြောပါတယ်
ဒီလိုထိပ်သီးဆွေးနွေးပွဲတိုင်းမှာတရုတ်ရဲ့ပြုမှုလိုရက်တွေနဲ့ပတ်သက်ပြီးပြင်းပြထန်ထန်ရှုတ်ကြတာတွေတွေ့ရပါလိမ့်မယ်။ကြည့်အမေရိကန်ရိမ့်ရိုင်သွားပြီဆိုတာမျိုးပြောလာနိုင်ပါလေ
။ American ASEAN စီးပွားရေးကောင်စီက Mark Milley က
Certainly it is.
တေချာတာကတော့ American တရုတ်ဆက်ဆံရေးဒီထက်ပိုပြီးနောက်ဆက်တွဲအပြောင်းအလဲတွေပေါ်လာမလား။ ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့နားလည်တွက်ဆလာနိုင်တာကတန်ဖိုးရှိတဲ့အချက်ပါ။ကိုးကားသည်ဖြစ်စေမကိုးကားသည်ဖြစ်စေဒီအပြောင်းအလဲအပေါ်ကအကျိုးအမြတ်ယူလာနိုင်ပါတယ
်တရုတ်ကုန်ထုတ်လုပ်တဲ့နေရာတွေမှာအာဆီယံကအစားထိုးနိုင်ဖို့စပြီးဝင်ရောက်ပြီးသားပါတပိုင်းလျက်ကူးပစ္စည်းလိုအီလက်ထရောနစ်ထုတ်ကုန်တွေအမေရိကန်နဲ့ပူပီးပူပေါင်းဆောင်ရွက်ဖို့မလေးရှားနိုင်ငံကကြီးညာမယ်လို့မျှော်လင့်ရတဲ့အကြောင်းလဲအမေရိကန်အာဆီယံစီးပွားရေးကောင်စီသုတေသီတွေကပြောပါတယ်အိန္ဒိယအပါအဝင်အရှေ့တောင်အာရှရဲ့တခြားကမ္ဘာနိုင်ငံတွေနဲ့ကုန်သွယ်ဘက်အဖြစ်စီးပွားရေးအရာပိုပြီးပေါင်းစည်းလာတာကိုလည်းအခုထိပ်သီးအစည်းအဝေးမှာအနီးကပ်ဆောင်ကြည့်နေတယ်လို့အမျိုးသားရေချောင်းသွားလာရေးဆိုင်ရာဖောင်ဒေးရှင်းကသုတေသီဂျေမန်နီယာကသုံးသပ်ပါတယ်
အိန္ဒိယနိုင်ငံတော်တော်အထူးသဖြင့်အဲ့ဒီသားမှာသူ့ကိုယ်ပိုင်အကျိုးစီးပွားအများကြီးရှိနေပါတယ်အရေးကြီးတဲ့အရှေ့တောင်အာရှကမ်းရိုးတန်းတစ်လျှောက်မှာစွမ်းရည်နဲ့ပတ်သက်လို့လုံခြုံမှုအရာရောလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေပါပါဝင်ပါတယ်
။အားလုံးကိုကြည့်ရင်အရှေ့တောင်အာရှဒေသဟာအင်းနဲ့အားနဲ့ရွေရှားနေပြီးဒီရာစုနှစ်အတွင်းအကြီးမားဆုံးကမ္ဘာစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတော်တော်များများအတွက်အဓိကအချက်အချာပိုဖြစ်လာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ရှင်
။ VOA American တန်ရဲ့တောက်ချာနေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်တံအဖြစ်ကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Click တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click Click တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ VUE American အတန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကို line to meter 24 40 51နဲ့ line length meter 190တို့အပြင် VUE Facebook စာမျက်နှာကပါရုပ်သံအဖြစ်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VUE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာကburmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့အချိန်ကြောက်လာပါပြီ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအပတ်စဉ်ကဏ္ဍတွေကိုမထုတ်လုပ်ခင်မှာဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။တရုတ်မြမနယ်စပ်ကတရုတ်စကားပြောတဲ့ကိုကန့်ဒေသဟာစစ်တပ်ကြီးစိုးတဲ့မြမနိုင်ငံရေးမှာအရေးပါတဲ့အခမ်းကဏ္ဍကပါဝင်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပြင်ဆက်ထားပါတယ်ခင်ဗျာ
မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့တက်ဝေတဲ့ကိုကကိုပွင့်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်တရုတ်စကားမှာကိုဟာစိမ့်လမ်းမှုဖြစ်ပြီးကန့်ဟန်ရဲရင့်မှုဖြစ်တာမို့ရဲရင့်သူတွေနေထိုင်ရာစိမ့်လမ်းတဲ့ဒေသလိုအဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကန့်ဟာအုပ်ချုပ်သူဖြစ်လို့တကြီးကိုဦးအုပ်ချုပ်တဲ့ဒေသဖြစ်နေပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေသကိုသိမ့်တီဆိုဘကအုပ်ချုပ်ပါတယ်။ဒါကြောင့်ကိုကန့်ဒေသမှာကိုကန့်လူမျိုးအခြေဆိုင်လာတာအနှစ်300ကျော်ပါပြီ။တရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်းတန်လာတဲ့ဒေသဖြစ်ပါတယ်။အခုခေတ်မှာကိုကန့်ဒေသကိုမြို့နယ်နဲ့နယ်ခွဲထားပါတယ်။တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းချမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်ချောင်းမြောင်တွေပေါ်များပြီးမြေပြန့်ဆိုတာမရှိတဲ့လောက်နေပါတယ်လို့ဆိုပါတယ
်တရုတ်ယဉ်ကျေးမှုလွမ်းမိုးတောင်ဖို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမည်းတော်ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်။လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်။လောက်ကင်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်း၊ဗမာက15ရာခိုင်နှုန်း၊ရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချိုင်းလူဦးရေ4000ကျော်မှာတော့ကိုကန့်သား86ရာခိုင်နှုန်း၊ပလောင်21ရာခိုင်နှုန်း၊ဝက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုကန့်နဲ့ဆက်ဆံနေတဲ့ဝဒီသန်းနဲ့မိုင်းလာဒီသန်းမှလည်းတရုတ်ယွမ်ငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်နှစ်ခုပေါင်းမှလူဦးရေ3200ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကိုင်းမှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းမုတ်တွေမှာသဘောအမှားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဉ်ဟာဗမာဥယျာဉ်တဲ့3-4ဆလောက်ပိုများနေပါတယ်2008အခြေခံဥပဒေအရကိုကနေပြီးဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာအမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်
စေအစိုးရနဲ့လက်တွဲပြီးMNDA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြာစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြာစောက်တက်ကတစ်ဖက်MNDA ကိုကန့်တက်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကြတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းကမုံကိုလွင်မြန်မှာတိုက်ပွဲပေါင်း300
RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်လုံနေတဲ့အနည်း60လောက်ကစခဲ့တဲ့ကိုးခန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားပုံရပါတယ်အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်ဆက်ဟာဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတပ်မတော်နဲ့လက်တွဲပြီးကိုးခန့်ဒေသကိုကြီးစိုးပါတယ်အခုတော့သူတို့ရဲ့နေရာကိုနေကြားဆောင်တက်နဲ့စစ်ကောင်စီတက်ရောက်လာပါတယ်ကိုးခန့်ကာကွယ်ရေးလော်ဆက်ဟာစေဆိုရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအေရှားဝေါ်ကုမ္ပဏီကိုတည်ထောင်ပါတယ်အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်2023ခုနှစ်အသက်80အရွယ်မှာလော်ဆက်ဟန်ကွယ်လွန်တော့အတုပအခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်လော်ဆက်ဟန်ရဲ့သားစတီဖန်လော်ဟာသမရဦးသိန်းစင်ရဲ့တရုတ်ပြည်ခရီးမှာတကယ်ပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်ဒုစရိုက်လုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ကိုးကံကာကွယ်ရေးဟာစေအစိုးရနဲ့လက်တွဲတဲ့အတွက်ဘိန်းမောင်ခုဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာကိုကိုးကံနေကြဆောင်တတ်တွေအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါဆလဘီကျမ်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာဖို့အာဟာရမျှတအောင်စားသင့်ပုံကိုပြောပြထားပါတယ်မြန်မာနိုင်ငံမှာဂစီတန်းနဲ့အစီအငံဓာတ်တွေစားတာများလွန်းနေပြီးတခြားလိုအပ်တဲ့အာဟာရဓာတ်တွေမျှတအောင်မစားတာကြောင့်ကျမ်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်ကျမ်းမာရေးမထိခိုက်အောင်ဘလို့အာဟာရမျှတအောင်စားသင့်ပါတယ်ဒီအကြောင်းနယူးယောက်ကော်နေတက်ကသူကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ပါမောက်ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတချို့စားသောက်ပုံတွေကအာဟာရမျှတမှုအားနည်းပြီးတော့ပေါ့နော်ဒီကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ရှိထားတာမို့ကျမရည်အတွက်ဆရာမကြီးအဟာရမျှတအောင်ဘလို့ရွေးချယ်စားသုံးတင်တာကိုအဓိကဒီနေ့ပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
းစီတိုကအချိုစားမှဖြစ်တာမဟုတ်ဘူးခမင်းတွေအများကြီးစားရင်လည်းမလိုလားအပ်တဲ့ကစီဓာတ်တွေကာဘိုဟိုက်ဒရိတ်တွေအများကြီးပါတယ်နောက်ထပ်အာလူးတွေစားတယ်ပမ်ပုံတွေစားတယ်ကစီဓာတ်ပါတာတွေခေါက်ဆွဲတွေကြားစံတွေဒါတွေကိုပဲပကံအမောက်ကြီးစားပြီးတော့ဒီမိုက်ခရိုနျူထရီယန့်စ်တွေပြောတယ်လူခန္ဓာကိုကျမကြီးကိုကာကွယ်ပေးမယ်ယောဂါကာကွယ်ပေးမယ်အသီးတွေရွတ်တွေကြတော့တခါစားမှခမင်းစားစုံလေးနှစ်စွန်းကျင်းညုတ်ချင်းဟင်းလေးရမှာဇွန်လေးနဲ့သုံးဇွန်အတုတ်ကလေးတစ်ပကံကိုတမိသားစုလုံးဝိုင်းစားအဲအဲ့လိုမျိုးဆိုတဲ့အခါကျတော့တကယ်ခန္ဓာကိုယ်ကြီးလိုအပ်တဲ့ဒီတက်ထုဓာတ်နဲ့ဗီတာမင်စ်နဲ့မီနရယ်တွေပါတဲ့အသီးအရွက်စားသုံးမှုကကျတော့အရန်ကိုနည်းတယ်တကယ်ကိုခုနဒီကစီဓာတ်တွေများတဲ့အချိုဓာတ်တွေများတဲ့အဆီဓာတ်တွေအငန်တွေကိုကျတော့ခန္ဓာကိုယ်လိုတာတဲ့အများကြီးအစာပေါင်းများစွာကျမတို့ရဲ့စားသုံးမှုကပိုပြီးစားနေကြတယ်ဒါကြောင့်ဒီနေ့ယောဂဖြစ်နှုံးနေရကိုအရင်ကကျမတို့မိဘတွေလက်ထက်နဲ့ပြန်ရှင်ရင်ယောဂတွေကထူးဆန်းတယ်အဲ့တော့အတိလေးနဲ့ကတ်ပြီးတော့စားမယ်ဆိုရင်အစာအသောက်တွေအားလုံးကစားလို့ရတယ်ဒါကြောင့်ဘယ်အစာအသောက်ကိုမှမကောင်းတဲ့အစာအသောက်လို့ကျမတို့ဘယ်တော့မှမပြောဘူးအဲ့တော့ကိုယ့်ရဲ့ရွေးချယ်မှုနဲ့ကိုကဒါသုတေသနတွေတွေးရှိကြည့်အရာဒါပေမဲ့လိုက်လို့ရမှာကတူချင်းတယောက်ချင်းနဲ့ပဲဆိုင်တယ
်ဟုတ်ကဲ့ဆင်ပါအဲ့တော့ဘယ်လိုစားတယ်လဲဆင်ပါ
ကိုယ့်ရဲ့စားအသောက်ကလေးကိုကိုယ့်ရဲ့ဝင်ငွေနဲ့ချင့်ချိန်ပြီးတော့စီကံလေးနဲ့စနစ်တကျစားမယ်ဆိုရင်ကျမတို့ပြည်သူတွေကဒါကျမ်းမာဒုက္ခကိုခံစားကြရမှာ။ဒါကြောင့်ဒီကျမ်းမာရေးဆိုတာမဟုတ်ဘဲကြာလာတာမဟုတ်ဘူး။ကျမတို့နေ့စဉ်နေ့စဉ်လူတယောက်မှာတစ်ပေါက်ပဲပါတယ်ဒီပါဇက်သေးကိုထဲတယ်။အစားအသောက်တွေကစီးနဲ့ကမ်းနဲ့စနစ်တကျအုံနောက်ကနေပြီးတော့ဘဟာတော့စားတင်တယ်ဘဟာမစားတင်ဘူး။ကိုယ်ခန္ဓာကိုအကြောင်းကိုသိတာကိုပဲဖြစ်တယ်။ဆံဝင်ရမသိဘူးဆံဝင်ရဒါယာဂနိုးစ်လုပ်ပြီးမှအဖြေထုတ်ပြရတာ။အဲ့တော့ကိုယ့်ကိုအတိဆုံးကကိုပဲဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်လေးကိုအစားအသောက်တွေကိုမနေ့စာညစာနေ့ကင်းစာဒီကြားထဲမှာတည်စားစားမယ်ဆိုရင်လည်းစနစ်တကျအဲ့တော့ဘာစားတာလဲဆိုတာလေဘလောက်များများကိုဘယ်နှကြိမ်ခဏခါစားတာလဲဆိုတာက ပို့ပြီးတော့အရေးကြီးပါတယ်လို့
ဟုတ်ကဲ့ဆရာမဘလို့အတိအကျစားတယ်လဲဆရာမဒီနေရာမှာလေ
အဲ့တော့သူတွေကအခုဆိုရင်ပိတ်ပန်နေမကြတဲ့သတင်းအချက်လက်တွေကို misleading ပေါ့ဒါမျိုးတွေကို Facebook ကိုအချိန်တနာရီလောက်အချိန်ပေးလိုက်တယ်အဲ့ထဲမှာကြိုက်တဲ့သူကကိုယ့်ရဲ့ audience ကိုကြိုက်တဲ့အတိုင်းပိတ်ပန်နေမကြရေးထားတာလေးတို့ဒီလိုပဲပျော်ပျော်လေးဖတ်လိုက်တယ်သို့တော်လည်းကို့အတွက်ကတဲ့ပိတ်ပန်နေကြလားမကြလားလိုက်နာတင်လားမလိုက်နာတင်ဘူးလားဆိုတာကိုတော့တိတ်မစဉ်းစားကြဘူးပေါ့နော်သို့တော်လည်းပဲ analytical scale လို့ပြောတယ် question စိတ်ပြတဲ့အထူးသဖြင့်ကျမတို့အားရပိုင်းဆိုင်ရာသတင်းတွေကအရန်ကိုအရေးကြီးပါတယ်သူတည်တနာပေါ်မှာတွေ့ရှိပြီးမှကျမတို့ကကောက်ချက်ချပြီးပြောလို့ရတာကအမှန်ဆုံးဖြစ်တယ်အနည်းငယ်အကင်းဆုံးဖြစ်တယ်ပေါ့နော်ကျမတို့ရဲ့ရိုးရယုံကြည်မှုတွေအရဟာဟိုဟာဆိုင်ဟိုဟာဖြစ်တယ်ဒီဟာဆိုင်ဒီဟာဖြစ်တယ်ဆိုကျမတို့ကအဲ့လိုမျိုးတွေစားလိုက်မယ်ဆိုရင်တိတ်ပန်နေကြကြကျမတို့ကလက်ခံပေးလို့မရတဲ့အတွက်အဲ့လိုမျိုးအဖြေလဲထုတ်ပေးလို့မရဘူးကောက်ချက်လဲချပေးလို့မရဘူးအဲ့တော့ကျမတို့ကအကောင်းဆုံးကတော့တိတ်ပန်နေကြတွေးရှိလာတဲ့အဖြေတွေကြတော့အပားနေတဲ့ဘဝအနည်းငယ်ကင်းတဲ့ဒီယောဂတွေနဲ့ဆက်ဆက်နေတဲ့ဟာတွေကိုအကောင်းဆုံးကာကွယ်တဲ့နည်းစနစ်ဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒီတော့သိပ္ပံနေကြအောင်စားတဲ့ပုံကိုရှင်းပြပေးပါလားဆရာ
ကိုယ့်ရဲ့ဒေတာမှာထွက်တဲ့ကျမတို့မှာထွက်တဲ့စံတွေရှိတယ်ပဲမျိုးစုံတွေရှိတယ်ငပိငချောင်းငပြားရည်တွေရှိတယ်မယုတ်သီးတွေရှိတယ်ဟင်းသီးဟင်းွက်တွေအမျိုးပေါင်းရာနဲ့ချီပြီးတော့ရှိတယ်ရာတီလိုက်ပေါ်လာတဲ့ဒီအသီးအနှံတွေကိုကိုကတကယ်ကိုစိတ်ရှိလက်ရှိနဲ့ခေါင်းထဲမှာစဉ်းစားပြီးတော့ကိုယ့်ရဲ့ဝင်ဝင်နဲ့ချင်းချင်းပြီးတော့အနည်းဆုံးဘိုင်းလေးပဲချစ်ဆာဆာချင်းချင်းလေးပဲဆာဆာဟင်းညိုလေးပဲဆာဆာဟင်းရွက်ဒီထဲမှာအနည်းဆုံး၅မျိုး၇မျိုးလောက်ရာသီပေါ်အသီးရွက်ကလေးတို့အထူးသဖြင့်အယောင်ပေါ့နော်အစင်းယောင်လိမ္မော်ယောင်အဝါယောင်အနီးယောင်ဒီလိုပါတဲ့အသီးရွက်ကလေးတို့အရွက်စားမလားပင်စည်စားမလားအမြစ်ကိုစားမလားဆိုဒါလေးတို့ကိုရွေးချယ်ပြီးတော့ကိုယ့်ရဲ့ကိုကရွာမနေရွာမရနိုင်တဲ့ဟာမြို့မနေမြို့မရနိုင်တဲ့ဟာလေးတို့အသိပညာဘဟုတုတ္တလေးတွေရအောင်လေ့လာပြီးတော့အဲ့လိုစီစဉ်တကြတနည်းလားတနင်္ဂနွေတစ်ပတ်ခုနှစ်ရက်ကိုကိုမိသားစုတွေပြင်းလဲမသွားရအောင်တနည်းတစ်မျိုးလေးတွေချင်ဟင်းဟင်းညိုအတုပ်ဟိမဲ့ဆီလိုလက်လက်ဆက်ဆက်စားမလားအစင်းကြိုလေးကြောစားမလားဆိုဒီလိုလေးတွေစီကံတကြလုပ်မယ်ဆိုရင်ဒါမိသားစုတိုင်းကခန္ဓာကိုယ်ကြီးတကယ်လိုအပ်နေတဲ့မိုက်ခရိုနျူထရီယန့်ဆိုရဲအခုမြန်မာပြည်မှာအချို့တည်ဆုံးဖြစ်တဲ့ဗီတာမင်စ်နဲ့မင်နရယ်စ်တွေကိုရမယ်ဆိုရင်ဒါယောဂကိုကာကွယ်နိုင်မှာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့စားတာရဲ့နောက်အကျိုးဆက်ဆိုရော
အဲ့လိုတွေစားလိုက်တော့မှဆိုတော့အများကြီးစားမိနေတဲ့ထမင်းတွေလည်းအများကြီးမစားမိတော့ဘူးပြီးရင်ခေါက်ဆွဲကြော်တွေကြာစံကြော်တွေမှလည်းခုနစားငံတက်ကြီးလွန်ကဲနေတဲ့ပဲငပြားရည်တွေခယူစီတွေငားငပြားရည်တွေစီချက်တွေမယုတ်သီးမှုန်တွေပဲမှုန်တွေဒါတွေကမှုတ်တက်နေလား expire ဖြစ်နေလားဘမားမှကြည့်လို့မရတဲ့အတွက်ဆိုဒါမျိုးတွေကိုလည်းကိုကရှောင်းနေတဲ့များအောင်ရှော့နိုင်ကြများရှော့ကိုရဲ့တကယ်ကိုဟိုလက်လက်ဆက်ဆက်အသေးရွက်တွေကိုဟိုဒါစနစ်တကျစားမယ်ဆိုရင်ခန္ဓာကိုယ်လိုအပ်တဲ့အာဟာရတွေကအများကြီးရမှာအခုတော့ပေါပေါလေးပဲတွက်ပြီးတော့ကြက်ရအောင်စားတယ်အခုကကစုံရွက်ကလေးတစ်ပွဲကြော်ရင်တော့ခယူစီနှစ်ဆုံးသုံးဆုံးလောက်ထည့်ကြော်တယ်ချိုချိုငန်ငန်လေးဆိုတော့အဲ့ခယူစီဒီခယူအကောင်လေးကညှစ်ထုတ်ထားတယ်ခယူစီမဟုတ်ဘူးဆိုတာဘယ်သူမှမတွေးမကြည့်ဘူးဒီခယူစီဒီပလင်းကိုပတ်စပ်2000နဲ့ပေးဝယ်တယ်ဆိုရင်ခယူအကောင်ပေါင်းတသိန်းလောက်ကိုညှစ်ထုတ်မှဒီပလင်းဒီပလင်းကနေရတယ်ဆိုတာမသိဘူးအဲ့တော့ခယူစီဒီပလင်းမှာစုံတစုံစားလို့ရှိရင်ဒီဆန်းငါတက်ကြည့်ဒီ150 mg လောက်ပါတယ်ဆိုတာလည်းမသိဘူးအဲ့တော့ငားငပြားရည်တစုံစားရင်စားငံတက်တည်ပြီး 1800 mg လောက်ပါတယ်ဆိုတာလည်းမဖတ်ကြအောင်အဲ့တော့မွေးငါတပွဲစားရင်ကျမကြီးနဲ့ညညွတ်တော်လဲငပြားရည်ကိုပလင်းနဲ့လှုပ်လှုပ်လှုပ်ပြီးထဲတော့ပုတ်ခန္ဓာကိုမှမလူလာတဲ့ငပြားရည်လွန်ခဲ့ရတဲ့အတွက်စားပြီးရင်တွေးတိုးတယ်တွေးတိုးတယ်အိတ်လိုက်တယ်အိတ်ချင်တယ်အဲ့တော့ကိုယ့်ရဲ့ဒီအစားအသောက်ကလေးတွေမှာစနစ်မကျမှုကြောင့်ကိုကယောဂတွေကိုဝယ်ယူမိတယ်လို့ဖြစ်သွားတယ်
ဟုတ်ကဲ့ဆရာမနောက်ဆုံးရောအစားအသောက်နဲ့ပတ်သက်ပြီးတော့သတိပြုသင့်တာ
ဆိုဆိုကပြောတယ်အငံဓာတ်လွန်ခဲတာတွေနဲ့အဆီဓာတ်လွန်ခဲတာတွေအဲ့တော့စီမြုပ်ကြော်ထားတာတွေအခုခင်မိလာတဲ့မြို့ပေါ်ကလေးတွေကစက်သားဆိုမြုပ်ကြော်ထားတဲ့စက်သားမြုပ်ကြော်တွေခုနမြုပ်ကြော်ထားတဲ့ donuts တို့လိုဟာမျိုးတွေဒါမျိုးတွေကိုစတိုင်လုပ်ပြီးစားကြတဲ့အခါဒါအင်မတန်မှရှောင်တဲ့နဲ့ရှော့တဲ့နဲ့အထက်မှာပါပါတယ်လို့စားကြည့်ရင်တော့တစ်နှစ်တစ်ခါလောက်တငယ်ချင်းတွေနဲ့စားတာမျိုးဒါမှ6လမှာတစ်ခါတော့ကြက်ကြော်စားတာမျိုးတို့ဒိုနတ်စားတာမျိုးဆိုရင်ဒါဆိုရင်နည်းနည်းစဉ်းစားလို့ရတယ်အခုကဒါမျိုးတို့မကြာခဏစားပြီးတော့ပမာဏများများစားမယ်ဆိုရင်ဆိုးဆိုးကကျမတို့ပြောတယ်အခုဖော်ပြလို့ရတဲ့ဒီတွေးတို့ကြောက်ကစီဂျိုနှလုံးဆိုတာဒါပြောဒီတဲ့နောက်ထပ်ခက်ဆန်တဲ့ယောဂါတွေအများကြီးရှိသေးတယ်အဲ့ဒါဆိုရင်ကျမတို့ကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကိုးနေရတယ်ဒီလူငယ်တွေကမကြမ်းပါဘူးဆိုရင်ကျမတို့ကဘယ်တိုင်းပြည်ကိုပဲကြည့်ကြည့်တိုင်းပြည်တိုးတက်မှုကိုဒါကူညီရမရောက်ဖဲနဲ့ဒါဆုပ်ယုပ်တဲ့နေရာမှာပဲပွားပြီးတော့ပါဝင်နေရရောက်ပါတယ်လို့ဒါကြောင့်မို့လို့ကိုပစံနဲ့ကိုစားတော်ကြတယ်စနစ်တကျစားခြင်းဟာကိုမိသားစုတိုးတက်မှုကိုရက်ွက် community နဲ့ကိုတိုင်းပြည်တိုးတက်မှုကိုကူညီရရောက်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီ OA American တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA အမေရိကန်တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်။တိုင်းရင်းသားဒေသတွေကနောက်ဆုံးရအဖြစ်ပြက်သတင်းတွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကို Fever တိုင်းရင်းသားတွေကစူးစီးတင်ဆက်ပေးထားကြပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးတော့မောင်ဖြစ်သူနဲ့လဲလှယ်ဖို့ပြောဆိုခဲ့ပါတယ်လေမုန်တိုင်းကြောင့်ပျက်စီးသွားတဲ့တင်းမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့တင်းမဆရာတော်ကစာရေးတောင်းဆိုခဲ့တယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌဟောင်းခွန်ထွန်းဦးကွယ်လွန်သွားတာဟာဖက်ဒရယ်ပြည်ထောင်စုအတွက်နင့်နာဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့အမဖြစ်သူကိုစစ်ပတ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လာလဲဖို့မိသားစုဝင်တွေကိုပြောဆိုလိုက်ပါတယ်မူဆယ်မြို့55ကုန်းဟွန်မွန်ညက်ကွက်ကအွန်လိုင်းမှာရွှေထည်ပစ္စည်းရောင်းနေတဲ့အသက်29နှစ်အရွယ်မတ်နွေးရေသနာနယ်ဆိုသူကိုမေလ1ရက်နေ့ကမူဆယ်မြို့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖကရွှေဝဲလို့လိမ့်လေချင်းဆိုပြီးတဲ့နောက်ဖန်စီထားလိုက်တာဖြစ်တယ်လို့မိသားစုဝင်နဲ့နီးစပ်သူတယောက်ကပြောပါတယ်အဲ့ဒီနောက်သူမရဲ့မောင်ဖြစ်သူမူဆယ်ပြည်သူ့ကာကွယ်ရေး PSDA တပ်ဖွဲ့ရဲ့တိုက်ရင်မှုဆိုသူနဲ့လာလဲမှပြန်လွတ်ပေးမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပြီးလက်ရှိမှာသူမကိုမူဆယ်မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့သိရပါတယ်။မူဆယ်မြို့မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစန့်ကျင်တဲ့လူငယ်တွေအယောက်40ကျော်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်
။ရခိုင်ပြည်နယ်မှာရေမုံတိုင်းကြောင့်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဒီမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမေလ2ရက်နေ့မှာဒီမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်။အေပီလ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့မုံတိုင်းငယ်ကြောင်နှစ်ပေါင်း100ခန့်ရှိပြီဖြစ်တဲ့ဒင်းမဘုံတော်ကြီးကြောင်အထက်ပုံအဆင့်သွတ်မိုးတွေပျက်စီးသွားတာကြောင်ပြုပြင်ခွင့်မရရင်မိုးရာသီမှာလုံးဝပျက်စီးသွားနိုင်တဲ့အတွက်ဆရာတော်ကိုတိုင်ဦးစီးပြီးပြုပြင်ခွင့်ပြုဖို့အဲ့ဒီစာမှာရေးသားထားပါတယ်အင်ဂျင်900ကျော်ရှိတဲ့ကြောက်တော်မြို့နယ်ကတင်းမကျေးရွာနီးမှာ2020ခုနှစ်မတ်လကရခိုင်တပ်တော် AA နဲ့စစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်100ကျော်လည်းမီးရှို့ခံခဲ့ရပါတယ်အခုချိန်ထိရွာနီးကတောင်ရှိတောင်မှာစစ်အစိုးရတပ်ဖွဲ့တွေနေရာယူထားတဲ့အတွက်ရွာပြန်ခွင့်ရဖို့အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့ကျေးရွာသားတွေရွာမပြနိုင်ပဲဒုက္ခတဲ့စခန်းတွေမှာခိုလုံနေကြရပါတယ်
မွန်မြင်းနယ်ရေးမြွနယ်စံပြကြီးွာနယ်နင်းစုံကြီးွာကြားမှာဧပြီလ29ရက်နေ့ညနေ4:00ခန့်ကစစ်ကောင်စီတပ်နဲ့လက်နက်ကင်အဖွဲ့တို့ပစ်ခတ်မှုတိုက်ပွဲတွင်အမျိုးသမီးတဦးဒနတ်တန်ရာနဲ့တိုက်ဆုံခဲ့တယ်လို့ဒေသခံတွေစီကသိရပါဗါတယ်။အဲ့ဒီသားတဲ့အမျိုးသမီးဟာမိသားစုနဲ့အတူမိဘစီကိုအလဲပြန်လာစဉ်ပစ်ခတ်မှုကြောင့်ဦးခေါင်းမှာကြီထိမှန်တိုက်ဆုံခဲ့တာဖြစ်တယ်လို့သိရပါဗါတယ်။အဲ့ဒီနေ့နနက်ပိုင်းမှာစစ်တပ်ကနေကား9စီးနဲ့တံဖြူဇယျမြို့ကနေရေးမြို့ကိုဆင်းလာစဉ်ရေးမြို့နယ်ကနင်ကမော့ကျေးရွာအနီးအရောက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့တောင်ညိုပြည်သူ့ပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းချုံခိုပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုမှာစစ်တပ်ဘက်ကတပ်သားတဦးတည်ဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်နယ်တောင်ညိုပြည်သူ့ပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းနောက်ခမ်းမြို့မှာရွာထဲကိတ်စခန်းထိုင်ပြီးဒေတာထွက်ကုန်တင်ကားတွေစီကနေအခွန်အဆမတန်ကောက်ယူနေတဲ့ရဲကိတ်ကိုအမိမတိလက်နဲ့ကန် phải quân yếu bị khai lù yế tông yếu tế sống đoá bà rè. Mì là tông yên nhìn nhà xin này chính nằm khám mừng vì gà lãng bộ gà ngoài yên yếu mà xì rè. Yế kết xác khám gù lên nè kèm phải gà quân yếu bị khai khai rà bà. Ê đi kết xác khám mà yế mù yên nè à khôn thà nà gà bú bóng thay nà rà xe nì lao xì bì phí bà rè. Đi kết tùy hà tìa quân sao thà rè kết mù hô bì mè. Đi ra thuê bèo chàn tì nè gà rì thô là dì rì gù tín chà xì xì bì à khôn xăm đàng gào rà chàng. Lê rà mà rì gông đè rì à tùy à khẻ khẻ rì nè chung rì nì à rè lù tì rà khán rì gà bèo bà rè.
ไตปวยဖြစ်ပွားနေတဲ့ကရင်ပြည်နယ်ကျိုင်းအင်းစိတ်ကြီးမြို့နယ်ဝင်းရော်ဒေတာမှာစစ်ကောင်စီတပ်ကနေဒေတာခံဆစ်ရှောင်းတချို့ကိုဖမ်းဆီးရိုက်နေတာတွေလုပ်နေပါတယ်ဖမ်းဆီးရိုက်နေခံရတဲ့အထက်မှာခလဲကျေးွာအုပ်စုမှာရှိတဲ့ဒေတာခံ၁၀ဦးကိုတော့စစ်ကောင်စီကရိုက်နေတာကြောင့်ဦးကောင်းနဲ့ခြေလက်အင်ကဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်ไตปวยဖြစ်တဲ့အချိန်ဒေတာခံတချို့ကကျင်း
တရခန့်တူကဆိုပါတယ်တခုနိုင်ရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့စစ်ကောင်စီတပ်ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်လက်ရှိတရခန့်3000ကျော်စစ်ပေးတိမ်းရှောင်နေရပါတယ်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်နှစ်ပေါင်း30ကျော်တာဝန်ယူခဲ့တဲ့ဝါရင့်နိုင်ငံရေးသမားခွန်ထွန်းဦးအသက်89နှစ်ဟာဧပြီလ30ရက်နေ့မွန်းလွဲပိုင်းအချိန်မှာရန်ကုန်မြို့မှာရှိတဲ့သူ့ရဲ့နေအိမ်မှာကွဲလွန်သွားခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်ဖို့လိုလားတဲ့တိုင်းသားတွေအတွက်နှစ်နာဆုံးရှုံးမှုကြီးတစ်ရက်လို့ဆိုကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
ပထမပြည်တော်စုကိုဗမာပါဝင်ရှိပြည်နယ်နဲ့တိဆောက်တဲ့မူကိုယတိပြတ်ပြောဆိုခဲ့တယ်လို့ SNLD ပါတီ32နှစ်ပြည့်အခမ်းအနားမှာရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကခုလိုပြောကြားခဲ့တာပါ
1990ပါတီဆိုအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်တန်းခဲ့တဲ့ပါတီပေါင်း90ပဲပေါ့ပါတီရှိခဲ့ပါတယ်အဲ့ဒီတည်းမှာ1949ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်တိုးဆွဲဖို့ပေါ်ပြခဲ့တဲ့နိုင်ငံရေးပါတီခုနှစ်ခုရှိပြီးအဲ့ဒီထဲမှာကျွန်တော်တို့ရဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ် UNLD ဆိုတဲ့ပါတီနှစ်ခုကလာပြည်တော်စုကြီးကိုရှိပြီးနဲ့ထားရှိဖွဲ့စည်းဖို့ယတိပြပေါ်ပြခဲ့ပါတယ်
ခွန်ထွန်းဦးဟာ SNLD ဥက္ကဋ္ဌတာဝန်နာမကပဲတိုင်းရင်းသားပါတီ73ခုနဲ့ဖွဲ့စည်းထားတဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP တို့ရဲ့နယကဖြစ်လေတာဝန်ယူခဲ့ပါတယ်။လက်ရှိမှာဖက်ဒရယ်ရေးလှုပ်ရှားတဲ့တိုင်းရင်းသားခေါင်းဆောင်တွေတဖြည်းဖြည်းနဲ့ကုံသွားပြီလို့ UNA တွင်ရင်မှုဦးမျိုးကျော်ကအခုလိုပြောပါဗျ။
အခုခါတော့ဒီတိုင်းရင်းသားခေါင်းဆောင်တွေဖယ်ရဲလှုပ်ရှားတဲ့လူတွေကတော့တဖြည်းဖြည်းနဲ့ကုန်လာပြီပေါ့။ဒါဒီထက်မှလည်းဥခွန်ထုံးဟာအရေးပါတဲ့ပုံကူတူဖြစ်တယ်။တဖြည်းဖြည်းရှမ်းပြည်ကျွန်တော်တို့အခုဖော်ဆောင်နေတာကနေပြီးတော့နော်ပင်လုံကိုအရှိခံတယ်။60တိချမ်းမှုကိုအရှိခံပြီးတော့လှုပ်ရှားကြတာဖြစ်တယ်။ဒီချိန်မှာတကယ်ရှိကမရတိပေးတဲ့ဥခွန်ထုံးဦးလိုပုံကူမျိုးဆုံချုံလာတဲ့အတွက်မှာတော့ကျွန်တော်တို့တိုင်းရင်းသားတွေကတော့အစားထိုးလို့မရအောင်ဆုံချုံမှုတရားလို့ပြောရှင်းပါတယ်။
ထို့အတူခွန်ထွန်းဦးဟာစစ်ကောင်စီကပေးတဲ့ဖွဲ့တဲ့ကိုဘယ်တော့မှလက်ခံတဲ့ပုံကူမျိုးမဟုတ်ဘူးလို့အဖြတ်သိမ်းခံမော်မျိုးသားဒီမိုကရေစီအဖွဲ့ MNDF မှ1990ရွေးကောက်ခံမတူဖြစ်တဲ့နိုင်တောင်းရှိန်ကအခုလိုဆိုပါတယ
်သူကမွန်ပါတီသူကရှမ်းပါတီ FNLD ပါတီအတူတူပဲလုပ်ခဲ့တာပေါ့သူကအလွန်အဆုံးတော်တဲ့ပုဂ္ဂိုလ်တယောက်ပေါ့ဆိုကြပါစို့အာနာစစ်ကိုသူတို့မတော့ကမ်းဘူးသူတို့ကအရပါအစိုးရနဲ့ဒီဖက်ထရယ်ပဲပြောမယ်ဒီစစ်ကောင်စီကိုပေးတဲ့ဖက်ထရယ်ကဘာမှလက်ခံမှာမဟုတ်ဘူ
းဝါရီနိုင်ငံရေးကောင်းဆောင်ဦးခွန်ထိုးဦးဟာ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးလက်ဖြစ်ပြီး၎င်းရဲ့နိုင်ငံရေးလှောက်ရှားမှုတွေကြောင့်နဝတစစ်ဆေးရလက်ထက်မှာထောင်နာ290ကျော်ချမှတ်ခံခဲ့ရပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့လုံခင်းမော်ပုံကျေးရွာမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံအမျိုးသား2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းကိုတော့ကျွန်မအမီရနေတင်ဆက်ပေးထားတာဖြစ်ပါရယ်
เมื่อตอนเย็นนี้ชั้นในเกาะเชียงรายสิ่งสิ่งที่กำลังจะตัวพักการเมืองในการมอบองค์เจียมาชีเร่สามย่านที่ทำให้สังกูที่มันเป็นรอสายพันธุ์พิจิตรเนี่ยทำให้ลาวเรดูเดียวดูที่มันเป็นรอเตียงตัวเรลูเตียงตัวสายพันธุ์เนี่ยสวยมิวต์ต่อเสดอมิวต์ตาเดียวกับเปลี่ยวไป
ดูที่เราเนี่ยก็มาที่เราเรียนรู้มาที่ยังปีนั้นเราเรียนรู้จิตใจเหรอจิตใจเราอะมาเนี่ยก็อะมาพูดชินดีชงวายโอ้เนี่ยเราจะมาเรียนจงนั้นจะเราอะมาจงเรียนเราเกิดเราเช่นเข้ามาเนี่ยก็อะมาพูดชินดีชงวายอันนี้สิ่งที่เจ๊เรียนรู้จิตเนี่ยพี่ขามูเจ้าสามย่านที่ทำให้ใจเป็นเช่นอัตตาเช่าเสตตงเนี่ยอยู่อุยงกุยเนี่ยเสวยดูอัตตาลิจังงานเนี่ยอยู่อุโมงดูรูเนี่ยมาไม่พูดชินดีที่ส่งตัวเกียร์พี่ไปเลย และนาจีดันลีจะเล่าใจอับเรนเอาและนาจีจีใจอับเป้าเกเรเนียโกตัวยาวจีชูเกจ่าไปเม่ลงจงเยียยาเมล่าลีเยนี่มันเนี่ยมาเป้เตยส่งตัวเรียยกเล่าหนึ่งโกเกาอยู่เกจ่าเรลูสังกาลุมุกุนี่เอตินจาวันชิดูเจ้ากับเปียวบาร์เรและนาจีพิคามุโกเบดูเบวากาเป็นเนียนี่พิคาไลเดสุรากูอติจามติยาตีไปเมล่มอปงเจียวเนี่ยจะมาเองกวยละอความาชินี่เดอจินทางเบกับพิไลจ่าพิไนเนลูดีตากันหนึ่งกับขมันเปียวสุนิจาบาร์เร
และนาจีจีที่มันติดสมุนเนี่ยปัตตาบีปัตตุอามาเลลายเอาจีชูราเสสีราเยียวยาเรื่องมิชิบุลูมิดาสุเวนุยกับเยาวาเรอันนี้ว่ามิชิบุจ้ะแล้วยามมามาลูกเราดามิชิบอันนี้จ้ะเจ้าตัวก็เลยต้องเรียนมาลูกลาตาวิวอะไรมิชิบุชาบามาลูกไปจ้ะคุณยาเรื่องมิชิบอันนี้ที่ผู้เวชิบ
พักการเมืองเนี่ยด้วยพักการการศึกษาชีเร่สิ่งสิ่งที่กงหน่วยการนี่เลยเนี่ยนั่งอุลเลนจีรุ่นเนี่ยมาจากขณะยันตันจิคาลิชิบิเม่อคุณหมอปงเจียวด้วยใจอยากเป่าเกวโปรปีดูที่ได้ติดสมุกะปรมาจงเจียมพิจารุดีตากันเนี่ยสุบาร์เรชุน อคุณสับปีดเรนจินชกุนาสินใจยามาบ้า ฉันเป็นแม่ไปมูเซ่ปิดตัวกับกุยตาพ่อเวนตาวันชิดตัวเดียวยังมาพิจารุสเปย์ยาลงจงยี่ตาพ่อสายยาพากะพันสีตัวบีมองเล็บที่ตัวเนลเล่เล่พูมีตาสุวินิโกเปียวสุขเข้าไปเลยเลมงดันจับยาสีตัวเร่ระคันปีเน่เจ้าตัวมิวเน่เต็มมาปงนอจีเจ้าโง่เปียนเล็บพิบิงขึ้นยาพูอันเอาไปในเสถานะชกไตมูโก่เต็มมาเสียรอกะสายยี่ตาวสุไลไปเลย
ตอนนี้เชนเวกูน่าเซนนี่ก็จะรักการอเนื้อสัตว์ที่ได้ในตระเตรียมทั่วไปกันเนี่ยเป็นสิ่งที่สับปีตัวเมื่อตั้งยินตระเตรียมว่าเป็นเช่นไรนั่งเตรียมไปซีซันมาเป็นส่งใจอามาชินจมากะอันนี้ละเอฟวีวีฮาฟีวาตั้งยินตระเตรียมดาวดูซูซี่เต็มยาทาร์เรตั้งยินตระเตรียมว่าซีซันกูจ้าจ้าระบะฟิวเอกาเนี่ยมันเป็นซีซันวิกุสเลตทั่วลุ่มปีนี้ว่าเลยฟิวเอกาทั่วลุ่มปีเรซีซันวิเนี่ยพัตเตลู วิบันยันเนี่ยจะเป็นเนี่ยเตะเช่นต้องสูรุจเนี่ยส่วนอีเมลิสากาบูเอเอ็มเอสซีบามิสแอทวีโอเอนิวส์ดอทคอมกูไซด์ดาเปปุ่นไหนมาเร่อคุณสั่งเลยวิดีโอที่นี่ต้องจำเนี่ยที่ได้ยาวน่าสงสารเตรียมเช่นเจ้ากูกูเอาเรื่องกูกับพี่บ้าพี่ว่าขมยา
ที่กรีนเนี่ยมีอยู่ปุ่นสักหนึ่งว่าจอบสเตตมิสเซียมาไปมีนี่เลยยาตานเนี่ยลากู เปลือยทุกคนในมูนี่ไงมาพี่จะทำมาพี่เดียวเชียวรัสเซียก็กรีบอยู่ทั้งเมื่อสยองมาไต้หวันเปลี่ยนทางพี่บอกว่าเลยเป็นมินิเรียทารีเปลือยทุกคนในอ่าวสิ่งนี้ที่นี่เป็นมาพี่จะทำกูรัสเซียจะดูสิ่งนี้เรื่องรัสเซียทำอะไรมาพูดถึงอ่ะอิสราเอลนี่เจ้านับตั้งแต่ปีนั้นเนี่ยเทเลฟอนเสียพี่สุยมากรีบอยู่กันแล้ววะแต่เมื่อไต้หวันเปลี่ยนทางพี่บอกว่าเนี่ยพี่จะทำกูเปลือยเอาเทนชั่นในมูพี่จะไม่กรีบอยู่รัสเซียก็ชูป้อนเจ้าสยองมาส ာဗီဒီယိုနဲ့ပြောဆိုခဲ့တာပါ။ယူကရိန်းဝန်ကြီးချုပ်ကလည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့ပြောပါရတယ်။ယူကရိန်းပေါ်ကျူးကျော်မှုအတွက်ပြစ်ဒဏ်ခတ်တဲ့အနေနဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်နေရမှာကြာသပတေးကအပျော်စီးသင်္ဘောတစ်စင်းကိုတင်လိုက်ပါရတယ်။ရုရှားတထေးဆူလေမန်ကာရီမော့ပိုင်ဆိုင်တဲ့တန်း300တဲ့အပျော်စီးသင်္ဘောကိုအမေရိကန်ရဲ့ပန်ချာချက်ရဖီဂျီအာနာဝယ်နေတင်လိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ရှေ့နေချုပ်မယ်ရစ်ဂါလန်ကတော့ရုရှားဆူယောက်ကိုအားပေးနေတဲ့ရာစစ်သားတွေဖြစ်ရင်ညွန်းတုံ့နှုံပြီးဒီလိုလူတွေရဲ့ပိုင်ဆိုင်မှုတွေကိုဖွက်ထားဖို့နေရာမရှိတဲ့အကြောင်းကြာသပတေးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့ကရုရှားတန်ယုံဝန်ထမ်းတွေလွန်ခဲ့တဲ့လလောက်ကနှင်ထုတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့မော်စကိုမြို့တော်မှာရှိတဲ့ဒိမတ်တန်ယုံကဝန်ထမ်း9ယောက်ကိုနှင်ထုတ်လိုက်တဲ့အကြောင်းရုရှားကကြေညာလိုက်ပါတယ်။ နှင်ထုတ်ခံရသူတွေသတင်းနှစ်ပတ်အတွင်းထွက်ခွာရမယ်လို့လည်းရုရှားနိုင်ငံရဲ့ဥက္ကဋ္ဌနာရဲ့ကြော်စာပြင်းတွေထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပ
ါ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်။VOA အစီအစဉ်တွေကို line to meter 24 40 51 နဲ့ line lat meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တွေကမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်ပေါင်းစိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.